မလေးရှားမှာမြန်မာ၅ဦးတိဆုံးရတဲ့အထိဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုအမှုမှန်ပေါ်ပေါက်နိုင်ရင်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံနဲ့မလေးရှားနိုင်ငံဆိုင်ရာလုံခြုံရေးတောင်ရှိသူတွေကပူးပေါင်းပြီးတော့အပူတပင်စုံစမ်းဖော်ထုတ်နေတယ်လို့မြန်မာသမရယုံပြောခွင့်ရကပြောပါတယ်တိုက်ခိုက်မှုမှာအသက်ရှင်ကျင်းသူတွေကတော့လောလောဆယ်ရဲစခန်းမှာလုံခြုံရေးရခေါ်ယူထိမ့်သိမ်းထားပြီးတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကဆက်ပြောပြပေးပါမယ်
ဟုတ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ5ရက်နေ့ကြာသာပတေးနေ့ညကမလေးရှားနိုင်ငံကွာလာလမ်ပူးမြို့အနီးကစာတမ်းရက်မှာရှိတဲ့လျှက်စစ်ဆက်ရုံမှာညဘက်အချိန်မှစင်းပြီးပြန်လာကြတဲ့မြမအလုတ်သမား73ယောက်ကိုအမည်မသိလူအုပ်စုကလမ်းခုလက်မှာဆောင်ဆိုင်ပြီးဓားရီနဲ့ခုတ်ခဲ့တာကြောင့်မြမ၄ဦးပွဲချင်းပြီးတေဆုံးပြီးတဦးကတော့ဆေးရုံမှာတေဆုံးခဲ့ပါတယ်အခုလောလောဆယ်မှာတော့စာတမ်းဆေးရုံမှာတဦးဆေးကုသမှုခံယူနေဆဲဖြစ်ပြီးမျက်မြင်တက်တဲ့မြမအလုတ်သမားတချို့ကိုလုံခြုံရေးအရစာတမ်းရက်စခန်းမှာထိန်းသိမ်းထားတာပါဖြစ်စဉ်အမှုမှန်ပေါ်ပေါက်မြန်မာတန်ရုံနဲ့မလေးရှားရဲတွေကစုံစမ်းမေးမြန်းနေတယ်လို့မြန်မာတန်ရုံတန်ရာရှိတာဝန်ရှိတဲ့သူတွေနဲ့အတူလိုက်ပါပြီးမြန်မာအလုသမားတွေကိုဘာသာပြန်မေးမြန်းပေးနေတဲ့အလုသမားရဲ့ကူညီဆောင်ရွက်ပေးနေသူကိုတီဟမောင်မောင်က VOA မြန်မာပိုင်းကိုနောက်ဆုံးအခြေအနေအခုလိုရှင်းပြပါဗျ။
အခုဒီမှာကလေးလေးကိုခဏထိန်းသိမ်းထားတဲ့6ယောက်ပေါ့နော်။သူတို့အတွက်ကိုကျွန်တော်တို့လာပြီးတော့ဒီမှာသူ့ချက်ကလေးတွေလာပေးနေတယ်ခင်ဗျ။ကိုတူတူရောင်ပါတယ်။ကိုတူရောင်ဆိုတော့ကျွန်တော်ပထမတူမှာပေါ့နော်။နောက်ဟိုအလုသမားတန်ရာရှိ2ယောက်ပါတယ်။နောက်ကျွန်တော်ပေါ့နော်။ဒီ4ယောက်ကတော့ပွဲချင်းပြီးသွားတယ်ပေါ့နော်။အဲ့မှာတယောက်ကဆေးရုံတော့မှာဆုံးသွားတယ်ပေါ့ဆုံးသွားတယ်ဆိုတော့အခုကဖြစ်စဉ်ကိုကျွန်တော်တို့ရှင်းရှားစုံစမ်းနေတယ်ပေါ့နော်ဘတူပဲဝါဆိုတာတော့အတိအကျမသိသေးဘူးအခုလောလောဆယ်ကျွန်တော်အခုဟိုအင်တာဗျူးလုပ်နေတဲ့ကလေးညီလေးတော့ရှိတယ်ကျွန်တော်ရှိမှာပဲပေါ့နော်အဲ့တော့သူကတော့သူ့မြင်နဲ့အမြင်ရဆိုလို့ရှိရင်တော့မုတ်စိတ်ကြီးနေဆိုတော့အများရှိတယ်ပေါ့နော်နောက်အရာမောင်းရတယ်ထောင်းထောင်းမောင်းမောင်းနေပေါ့နော်သူပြောပြချက်ရဆိုလို့ရှိရင်တော့လူလေးယောက်ပေါ့နော်လူလေးယောက်ကနေပြီးတော့တနင်္လာမှာစောင့်ပြီးတော့သူတို့အလုပ်ကအပြန်ပေါ့နော်အလုပ်နဲ့မလန်းမကန်းလေးမှာကျွန်တော်တို့မီတာနဲ့တော့ဆိုမီတာ50ကွာလောက်မှာထုတ်သွားတဲ့ပုံစံမျိုးပေါ့ရဲကလည်းသူတို့နဲ့ပတ်သက်တဲ့စစ်ချက်တွေယူပြီးတော့ထိန်းသိမ်းထားတဲ့ဆိုတာကဖြစ်စဉ်နဲ့ပတ်သက်ပြီးတော့သူတို့ကိုစစ်ဆေးမင်းမြန်မှုတက်ပေါ့နော်နောက်ပြီးဟိုသူတို့ကဖမ်းနေဆိုတဲ့ဟာမှာလည်းဟိုဘာကြောင့်ဟိုပြဿနာရဲ့ဟိုအဖြေကိုသူတို့လောလောဆယ်မသိဘူးပေါ့နော်ပြဿနာအဖြေမသိတဲ့အခါကျတော့အကဲဉဏ်ဟိုသူတို့လွတ်ထားတဲ့လူကြီးလို့ရှိလို့ရှိရင်သူတို့လူကျင်နဲ့꽌နေပြီမရမှာဆိုရဲပါမှာပေါ့နော်အဲ့ဒါကြောင့်မို့ခဏမှယာယီထိန်းသိမ်းရတာပါ
အခုလိုမျိုးမြန်မာအလုပ်သမားတွေကိုအုပ်စုဖွဲ့အကြမ်းဖက်တိုက်ခိုက်ခဲ့တဲ့ဖြစ်ရနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်နိုင်ရေးမလေးရှားနိုင်ငံနဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်နေပါတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးဇော်ထေးကအခုလိုပြောပါတယ
်မလေးရှားမှာရှိတဲ့မြန်မာသမ္မတကြီးကလည်းဒီအရမ်းနဲ့ပတ်သက်လို့ဘလို့ဖြစ်လဲပေါ့နော်ဖြစ်စဉ်ကြောင်းအောင်နဲ့ပတ်သက်ပြီးတော့အဓိကဖြစ်ရတဲ့အကြောင်းရင်းပေါ့အဲ့ဒါလေးကိုသူပြီးအောင်လုပ်တယ်အခုပြည်ပြည်ဆိုရင်တော့ဒီနိုင်ငံရေးဝန်ကြီးဌာနကိုပြန်ပြီးတော့အစီအစဉ်လာတင်ရပါမယ်ဟုတ်ပါအကျိုးနံပါတ်1ပြုလို့တော့ဒီကိစ္စကဘာကြောင့်ဒီလိုဖြစ်ရလဲဘယ်သူတွေကလုပ်တာလဲဘလို့အတောင်းချောင်းနောက်ခံနေကြောင့်ဒီလိုမျိုးလုပ်ရတယ်လဲပေါ့အဲ့အကြောင်းအရာတွေအတိအကျဆိုရင်တော့ကျွန်တော်တို့ကမြန်မာနိုင်ငံပြည်နဲ့စီနေနဲ့ဆက်ဆက်ပြီးတော့ဖြစ်နေတာဆိုတဲ့အခါမျိုးဆက်ပြီးတော့ကျွန်တော်တို့သိနိုင်ပါချက်နောက်ဒုတိယနံပါတ်2ဖြစ်ကတော့ဒီလက်တလော့ကာလမှာတော့အမေရိကန်မှာရှိတဲ့ကျွန်တော်တမန်ကြီးနေနဲ့အမေရိကန်တာဝန်ရှိသူတွေနဲ့ဒီလိုကြီးနိုင်ပူးပေါင်းပြီးတော့မြန်မာနိုင်ငံသားတွေသူတစ်ပြေပေါ့နော်ကျွန်တော်တို့ဒီရှာမန်ရောက်ရှိကြတဲ့မြန်မာလူတို့မှာလေနဲ့ပတ်သက်ပြီးတော့သူတို့ရဲ့လုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်မိသားစုဆောင်ရွက်ဖို့
မလေးရှားနိုင်ငံဘက်မှာအခုလိုမြန်မာနိုင်ငံသားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုဟာရခိုင်ပြည်နယ်အတွင်းကအကြမ်းဖက်ပြည်ပခါတွေဖြစ်နေခြင်းနဲ့တိုက်ဆိုင်နေတယ်လို့နောက်မလေးရှားနိုင်ငံထဲမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးမကျေနပ်ချက်တွေထွက်ပေါ်နေခြင်းဖြစ်လို့ဒီတိုက်ခိုက်မှုဟာဆက်ဆက်မှုရှိနိုင်တယ်လို့မြန်မာအစိုးရပြောခွင့်ရဦးဇော်ထေးကသုံးသပ်ပါတယ
်။ဆက်ဆက်မှုရှိပါလားဆိုရင်သူကဆက်ဆက်နေတဲ့သဘောဖြစ်ပါတယ်။ဆက်ဆက်နေတဲ့သဘောဖြစ်တဲ့အတွက်ဖြစ်တိုင်းအဲ့ဒီမှာတရားမှုကတော့အငြင်းနဲ့ရှိနေတယ်အဲ့တော့ဒီတွင်ပြိပခါနဲ့ဆက်ဆံမှုသဘောတဘာဝအရတော့ဒီတွင်မှာတစ်ခုခုပြတိုင်းအဲ့ဒီတွင်မှာတရားမှုရှိရဆိုတော့ကျွန်တော်အတင်ရှားသိနေလိုက်ပါတယ်ဟုတ်ဖြစ်ကအဲ့လိုလုပ်တဲ့ခါမှာကျွန်တော်အနေနဲ့အဲ့ဒီသဘောပေါင်းစပ်နေနိုင်ပြီးတော့ပြီးအောင်ပေါင်းဆောင်ပေးပြီးအတင်ရှိပါတယ်အဲ့ဒါကိုလည်းအခုမလေးရှားမှာရှိတဲ့မြန်မာတန်ခါးကြီးကဆောင်ရနေတာဖြစ်ပါတယ်ပြောရရင်တော့ကျွန်တော်အမှုမှန်ပေါ်ပေါက်ပြီးဟိုအမှုမှန်ပေါ်ပေါက်တဲ့ဤသူအဲ့ဒီသူ့လုံတဲ့လူတွေကိုသူ့နိုင်ငံရဲ့ဥပဒေနဲ့ညီကျွန်တော်အရေးကြီးနိုင်ပြီးကျွန်တော်လောင်လားလို့တာတို့ညဖြစ်သွားစေနိုင်ဖို့အတွက်ကျွန်တော်တို့မြန်မာ community ကံယုံနောက်မလေးရှားမှာရှိတဲ့လုံခြုံရေးဆိုင်ရာဖွဲ့စည်းတွေအဲ့လိုမျိုးနားလည်မှုစီစဉ်ဆောင်ရွက်နိုင်ဖို့လိုပါတယ်ကျွန်တော်တို့နိုင်ငံရေးရနိုင်ငံရင်းဆက်ဆံရေးမှာဟိုအနေအထားတက်ကြတော့ရှိပါတယ်သို့တော့ကျွန်တော်တို့ ASEAN လို့ဆိုရင် ASEAN အစင်လာပေါ့န ောင်းနိုင်ငံရဲ့ဆက်ဆံရေးအစဉ်အလာတွေရဒါမျိုးတွေကကျွန်တော်တို့ကတစ်ခါနဲ့တစ်ခါညှိနှိုင်းဆောင်ရွက်သွားရတဲ့လုပ်ငန်းမျိုးဖြစ်ပါတယ်။အဲ့ဒါကိုလည်းအစိုးရအနေနဲ့ဆောင်ရွက်နေတာဖြစ်ပါတယ်။
မြန်မာအစိုးရဘက်ကတော့လက်တလောမှာမလေးရှားရောက်မြန်မာလူသမားတွေကိုဆေလွတ်နေတာကိုခေတ္တရက်ဆိုင်တာအပါအဝင်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကလည်းမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့မြန်မာအလုပ်သမားတွေကိုတရီးနဲ့တွာလာကြဖို့မလိုလားတဲ့ကိစ္စရက်တွေမဖြစ်ပေါ်စေရေးအထုဂရုပြုကြဖို့နှိုးဆော်တိုက်တွန်းနေပါတယ်။ရခိုင်ပြည်နယ်မောင်နှံအရင်းနဲ့ပတ်သက်ပြီးမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ဆန္ဒဖော်ထုတ်ခဲ့တဲ့အပြင်မြန်မာတန်ယုံရှိမှလည်းမလေးရှားနိုင်ငံသားတွေနဲ့မလေးရှားရောက်မြန်မာတချို့ဆန္ဒပြမှုတွေရှိခဲ့တဲ့အတွက်မလေးရှားနိုင်ငံတွင်အလုပ်လုပ်ကိုင်နေရတဲ့တိမ့်ချီတဲ့မြန်မာအလုပ်သမားတွေကသူတို့လုံခြုံရေးအတွက်အထူးစိုးရိမ်နေကြခြင်းလည်းဖြစ်ပါတယ်ရှင်။